အော်တိုဘာလာတည့်ရဲ့တနင်္လာနေ့မှာလည်လာတော်မဲ့ဥပုသ္စာဖြစ်တဲ့ငင်းဆိုင်ခေါင်းစဉ်အရောလူသားများကြရှုံးခြင်းဤအကျိုးဆက်ဖြစ်ပါတယ်။လူသားတွေအပြစ်နှုန်တွင်ကြရှုံးသွားခြင်းရဲ့အကျိုးဆက်ကတော့အလွန်တရာကြီးမားလာပါတယ်။အာဒံနဲ့ဧဝတို့ရဲ့နှာခမ်းမှုမရှိခြင်းကနေစပြီးတော့လူသားမျိုးနွယ်စုတစ်ခုလုံးရဲ့ဘဝအသက်တာပုံစံဟာဆိုရင်ဗယံပဒါဖြစ်သွားရပါတယ်။အလွန်ဆိုးရွားတဲ့အရာကတော့စီလုံးမှုမရှိတာတွေ၊ရံမှုခြင်းတွေ၊ကွဲပြားခြင်းတွေဟာစတင်တရှိလာပြီးတော့ယနေ့ထိတိုင်ဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါတယ်။ညီညွတ်ချင်းမရှိတဲ့စိတ်ဓာတ်တွေဟာအာဒံဧဝတို့ရဲ့ကြာရှုံးခြင်းအချိန်မှာတူဥပတူအပြစ်တင်ပုံချခဲ့တဲ့ဇာတ်တွေကိုကြည့်ချင်းအဖြစ်သိနိုင်ပါတယ်။အဲ့ဒီအချိန်ကစပြီးတော့အရာရာတိုင်းဟာဆိုးတဲ့ပို့ပြီးတော့ဆိုးလာခဲ့ပါတယ်။ကပောက်ကျန်ခန်းကြီး၃ငွေ၁၆နဲ့၁၉နဲ့ကပောက်ကျန်ခန်းကြီး၄ငွေ၁ကနေ၁၅ကိုဖတ်ရှုပါ။အပြစ်ရဲ့ရလက်ကြောင့်ဖျားသခင်မူလဘူရဖန်ဆင်းခြင်းအရာတွေရဲ့ညီညွတ်မှုကိုဘယ်မျိုးတက်ရောက်သွားစေခဲ့တယ်လဲဆိုတာကိုကြည့်ကြပါစို့မိမကိုလည်းတင်၌ကိုယ်ဝန်ဆောင်ခြင်းဝေဒနာကိုငါအလွန်များပြားစေမည်ပင်မန်းစွာဝေဒနာကိုခံ၍တားဖွာရမည်ကိုယ်ခင်မုန်း၏အလိုတို့လိုက်၍သူ၏အုပ်ဆိုးခြင်းကိုလည်းခံရမည်ဟုမိန့်တော်မူ၏ယောက်ျားကိုလည်းထိုပင်အသီးကိုမစားရဟုငါပြည့်ညက်တော်လဲတင်သည်မရ၏စကားကိုနားထောင်၍စားမိသောကြောင့်မြေသည်တင်းအတွက်ကျင့်ခြင်းကိုခံလျက်ရှိ၏မြေ၏အသီးကိုတသက်ပတ်လုံးပင်မန်းစွာစားရမည်စူးပင်အမျိုးမျိုးတို့ကိုလည်းတင့်ဖို့မြေပေါက်စေမည်လယ်၌ဖြစ်သောဟင်းသီးဟင်းရွက်တို့ကိုတင်စားရမည်တင်ထွက်ရမည်တို့မပြန်မီတိုင်အောင်တင်ဤမျက်နာမှချွေးထွက်လျက်အစာကိုစားရမည်အကြောင်းမူကားတင်သည်မြေမှုတ်ဖြစ်၍မြေမှုတ်သို့ပြန်ရမည်ဟုမိန့်တော်မူ၏ထို့နောက်လူအာဒံသည်မယားဧဝနှင့်ဆက်ဆံသဖြင့်ဧဝသည်ပရိသေတွေဆွဲယူ၍ကာအိနာကိုဖွားမြင်လေထရဖျားဤလူကိုငါရပြီဟုဆိုလေ၏တဖန်သူညီအာဘေလကိုဖွားမြင်လေ၏အာဘေလကတိုးတိန်ဖြစ်၏ကာအိနာကလဲလုတော်သူဖြစ်၏အချိန်စေသောအခါကာအိနာသည်ထရဖျားထံပူဇော်တကားဖို့မြေအသီးကိုဆောင်ခဲ့၏အာဘေလသည်လည်းမိမိတိုးစုတွင်အူဖွားသောတားအချို့နှင့်တိုးစီဥကိုဆောင်ခဲ့၏ထရဖျားသည်အာဘေလနှင့်သူ၏ပူဇော်တကားကိုပမာဏပြုတော်မူ၏ကာအိနာနှင့်သူ၏ပူဇော်တကားကိုပမာဏပြုတော်မူမူထို့ကြောင့်ကာအိနာသည်အလွန်စိတ်ဆိုး၍မျက်နာပြက်လေ၏ထရထဖျားကလည်းတင်းသည့်အဘဲကြောင့်စိတ်ဆိုးသည်နိအဘဲကြောင့်မျက်နာပြက်သည်နိတင်းသည့်ကောင်းမွန်စွာပြုလျင်အခွင့်မရလောကောင်းမွန်စွာမပြုလျင်အပြစ်ဖြေသောရစ်ကောင်သည်ဒကာနာမှဝတ်လျက်ရှိ၏သူသည်တင်းအလိုတို့လိုက်၍တင်းသည်သူ့ကိုအဆိုးရ၏ဟုကာအိနာကိုမိန့်တော်မူ၏ကာအိနာကလည်းလေသို့သွားကြကုန်အံ့ဟုညီအာဘေလကိုခေါ်၍လေသို့ရောက်သောအခါညီအာဘေလကိုရံပဲ့ပြု၍တက်လေ၏။ထာဝရဖျားကလည်းတင့်ညီအာဘေလသည်အဘယ်မှာရှိသနည်းဟုကာအိနာကိုမေးတော်မူလင်အကျွန်ုပ်မသိပါအကျွန်ုပ်သည်ညီကိုစောင့်ရတော်သူဖြစ်ပါသလားဟုလျှောက်ဆို၏။ဖျားသခင်ကလည်းတင်းသည်အဘယ်သို့ပြုပြီသနည်းတင့်ညီအသွေး၏အတန်သည်မြေထဲကငါ့ကိုအော်ဟစ်လျက်ရှိသည်တကားတို့ဖြစ်၍တင့်ညီ၏အသွေးကိုခံယူခြင်းကမိမိပါဇက်ကိုဖွင့်သောမြေကြီး၏ကျင့်ချင်းကိုတင်းသည်ခံရသောကြောင့်ယခုမှစ၍မြေ၌လောက်ရသောအခါပဂရီအတိုင်းအသီးနှံကိုမရရမြေကြီးပေါ်မှာပြေးရသောသူအရရက်လက်လျရသောသူဖြစ်လိမ့်မည်ဟုမိန့်တော်မူ၏။ကာအိနာကလည်းအကျွန်ုပ်အပြစ်သည်မဖြေနိုင်အောင်ကြီးပါသလားအကျွန်ုပ်ကိုမြေကြီးပြင်မှယနေ့နှင်ထုတ်တော်မူပြီးမျက်နာတော်ကိုလည်းမမြင်ရမြေကြီးပေါ်မှာပြေးရသောသူအရရက်လက်လျရသောသူဖြစ်ပါရမည်တွေ့သမျှသောသူတို့သည်အကျွန်ုပ်ကိုတတ်ပါလိမ့်မည်ဟုထာဝရဖျားကိုလျှောက်ဆို၏။ထာဝရဖျားကလည်းသို့ဖြစ်၍ကာအိနာကိုတတ်တော်သူမည်သည်ကခုနှစ်ဆသောအပြစ်ဒဏ်ကိုခံရလိမ့်မည်ဟုမိတော်မူပြီးလင်ကာအိနာကိုတွေ့တော်သူတစုံတစ်ယောက်မျှမတက်စေခြင်းကထာဝရဘုရားသည်သူ၌အမှတ်ပေးတော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်။အာဒံရဲ့နာခံမှုမရှိခြင်းဟာဘုရားသခင်ဖန်ဆင်းထားတဲ့အရာတွေအပေါ်ကိုအကျိုးဆက်တက်ရောက်မှုများစွာရှိခဲ့ပါသည်။ကဘာကြီးဟာလည်းပဲအလိုအလျောက်အပြစ်ရဲ့အကျိုးဆက်ပြစ်ဒဏ်ကိုခံစားလိုက်ရပါသည်။လူသားချင်းမိသားရဖွဲ့မှုမှလည်းပဲထိခိုက်မှုရှိသွားပါသည်။ကာအိနာနဲ့အာဘေလနှစ်ဦးတို့ဟာညီအကိုအရင်းချာတွေဖြစ်ကြပြီးတော့ချစ်ခင်ကျင်နာကြရမယ့်အစားတဦးဟာမိမိရဲ့တကူကောင်းဆန်ပြီးတော့မိမိရဲ့လူအင်ဆန္ဒကိုဦးစားပေးပြီးဖျားရှင်ကဝုပြုကူးကွယ်ပေးထားတဲ့စီကံချက်ကိုချိုးဖျက်ခဲ့ပါတယ်။အဲ့ဒီစီကံချိုးဖျက်မှုကြောင့်ရရှိလိုက်ရတဲ့ရလက်ကတော့ပရိပခနဲ့တက်ဖြတ်ခြင်းတွေသာဖြစ်လာပါတယ်။ကာအိနာရဲ့ရှက်ရန်ရန်ထုတ်ပြန်မှုဟာအာဘေလအပေါ်ထက်ဖျားရှင်အပေါ်ကိုပို့ပြီးတော့ဥတီတက်ရောက်သွားပါတယ်။ဖျားသခင်ကိုစိတ်ဆိုးပြီးတော့မကြင်မနဲ့ဖြစ်ခဲ့ပါတယ်။အဲ့ဒီဒေါသဟာအာဘေလရဲ့အပေါ်ကိုဦးလှဲ့သွားပါတယ်။နာခံမှုမရှိခြင်းရဲ့အကျိုးဆက်ကတော့လူသားတွေမိသားရဖွဲ့ခြင်းကိုပြုပြက်သွားစေပါတယ်။ကပောက်ကျန်းခန်းကြီး6ငယ်9မှာမြေကြီးပေါ်မှာလူအပြစ်ကြီး၍သူဤစိတ်နှလုံးအကြံစီရှိသည်များတို့သည်အစင်မပြက် စွန့်ညစ်ခြင်းတသက်ရှိကြောင်းကိုဖျားသခင်သိမြင်တော်မူဤဆိုပြီးတော့ဖော်ပြထားပါတယ်။အဲ့ဒီစွန့်ညစ်တဲ့စိတ်တွေဟာရေလွှမ်းမိုးခြင်းကိုဖြစ်ပေါ်စေပြီးတော့ဖျားသခင်ရဲ့ဖန်ဆင်းခြင်းလေးရတော်ကိုရေလွှမ်းမိုးခြင်းဘေးဒဏ်ကဖျက်ဆီးပစ်ခဲ့ပါတယ်။ဘယ်လိုမျိုးပဲဖြစ်နေပါစေဖျားသခင်ဟာလူသားမျိုးနွယ်ကိုစွန့်ပစ်လို့မထားခဲ့ပါဘူး။တစ္ဆာရှိကြံကျွေးတဲ့နောအေးရဲ့မိသားစုကိုအသက်လွတ်ငြိမ်းချမ်းသာခွင့်ပေးခဲ့ပါတယ်။နောအေးရဲ့မိသားစုကနေတဖန်ပြန်လဲစတင်ခဲ့ရပါတယ်။ရေလွှမ်းမိုးပြီးတဲ့နောက်နောအေးကိုဖျားရှင်ကနေသူ့ရဲ့မိသားစုကိုဂတိတစ်ခုပြုခဲ့ပါတယ်။မူကောင်းငင်ထက်ကတတက်ရောင်စဉ်ခုနှစ်ဖျားဟာနောအေးနဲ့မိသားစုကိုဖျားသခင်ဂရုစိုက်တော်မူကြောင်းသက်သေပြုထားပါတယ်။ဖျားရှင်ရဲ့တနာချင်းနဲ့ဂရုနာတော်ကိုတင်စားဖော်ပြထားပါတယ်။ဖျားရှင်ဟာနောအေးနဲ့မိမိရဲ့ဗြဟ္မဉ္ဇကိုတိဆောက်ပြီးတော့မူလအကျဉ်းစီတော်ကိုပြန်လည်အစားပြုပါတယ်။လူသားတွေမိသားစုပေါင်းစည်းခြင်းကိုပြုတော်မူပါတယ်။ဖျားရှင်နဲ့နှုတ်ကပတ်တော်အပေါ်မှာသစ္စာထားရှိကြဖို့ဖြစ်ပါတယ်။အဖြစ်ကြောင့်မစည်းလုံးမှုတွေဟာဖြစ်ပေါ်လာခဲ့ရပါတယ်။ဒါတို့ကြောင့်ကျွန်တော်တို့ယုံကြည်သူများအနေနဲ့မစည်းလုံးမှုတွေကိုဖြစ်ပေါ်စေတဲ့အရာတွေကဘယ်အရာတွေလဲဆိုတာကိုပြန်လည်ပြီးတော့ဆန်းစစ်ပါမိမိတို့ရဲ့ဘဝသက်တာမှာစည်းလုံးမှုကိုပဲဖြစ်စေတဲ့အရာတွေကိုရွေးချယ်ပြီးတော့အသက်ရှင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တင်းနှလာနေဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်